ရုရှားရာရှိတွေကိုအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုလှုပ်ဆောင်လိုက်တာဟာနှစ်နိုင်ငံသားဆက်ဆံရေးကိုပိုပြီးဆိုးရွားအောင်လှုပ်ဆောင်တာဖြစ်တယ်လို့ရုရှားကဒီကနေ့ပဲဝေဖန်သွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဒုတိယအုပ်ချုပ်မှုတက်တန်းအတွင်းမှာဆက်ဆံရေးဆိုးလာရတဲ့အပေါ်ရုရှားတို့ကစိတ်မကောင်းဖြစ်ရကြောင်းအနာဂတ်မှာတော့ဆက်ဆံရေးပိုပြီးကောင်းမွန်လာဖို့မျှော်လင့်မိကြောင်းရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ရုရှားထိပ်တန်းစုံစမ်းစစ်ဆေးရေးမှုနဲ့တခြားရုရှားအစိုးရအရာရှိ၄ဦးဟာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေလှုပ်ဆောင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပြီးတော့မနေ့ကတနင်္လာနေ့ကပဲဒဏ်ခတ်ပိတ်ဆို့မှုလုပ်လိုက်တာပါ။ Hezbollah အဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲခံရသူ၂ဦးနဲ့ဒီရုရှားအရာရှိ၅ဦးတို့ကို Magnitsky ဥပဒေနဲ့အရေးယူဒဏ်ခတ်တာဖြစ်ပါတယ်။သူတို့ခုနှစ်ဦးလုံးကိုဘာကြောင့်ဒဏ်ခတ်အရေးယူရလဲဆိုတာအမေရိကန်အရာရှိတွေကအသေးစားမပြောပါဘူး။တခြားစုံစမ်းအကဲဖြတ်ပြီးတော့မှဒီလူတွေကိုတန်းခတ်အရေးယူတာပါလို့တော့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျွန်ကာဗီကပြောပါရယ်ရုရှားအရာရှိ၅ဦးဟာရုရှားတရားဥပဒေစိုးမိုးရေးရဲ့ဖိနှိပ်အုပ်ချုပ်စနစ်မှာပါဝင်ကြသူတွေဖြစ်တယ်လို့တဦးချင်းစီကလည်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေလှုပ်ဆောင်တယ်လို့မစ္စတာကာဗီကပြောပါရယ်အဲ့ဒီထက်မှပါဝင်တဲ့အလက်ဇန်ဒါပက်ထရစ်ကင်ကတော့ရုရှားအစိုးရရဲ့ထိတ်တန်းစုံစမ်းစစ်ဆေးမှုလို့ယူဆရပြီးတော့အစိုးရနဲ့သဘောထားကွဲလွဲသူတွေကိုဥဆောင်နှိမ်နှင်းသူဖြစ်ပါတယ်။ရုရှားအစိုးရကိုဝေဖန်တဲ့ရုရှားတရှိအလက်ဇန်ဒါလစ်ဗီယန်ကို2006ခုနှစ်မှာအစိတ်ခတ်တက်လိုက်တာလို့မတင်ကဖြစ်ခံရဆုံးအန်ဒရီလက်ဂိုဗွိုင်းနဲ့ဒီမီထရီကော့ဖ်ကျူးတို့လည်းအရေးယူခံရတဲ့သူတွေထဲမှာပါဝင်ပါတယ်။အခုဆိုရင်အမေရိကန်ပြည်အောင်စုကိုဝင်ခွင့်မပေးဘဲနဲ့အမေရိကန်ပြည်အောင်စုတွေကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ခံထားရသူ44ဦးရှိပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့သူတို့နဲ့စီးပွားရေးလုပ်ခွင့်မရှိပါဘူး။ Magnitsky ဥပဒေကတော့ရုရှားကအာဂရီလိုက်ဆောင်မှုပပျောက်ရေးလှုပ်ဆောင်ပြီးတော့ထောင်ထဲမှာနှိပ်စက်ခံတည်ဆုံရတဲ့ရှေ့နေ Sergey Magnitsky ကိုအကြောင်းပြပြီးပေါ်ပေါက်လာတဲ့ဥပဒေဖြစ်ပါတယ်ရှင်။